ပြောကြားချက်များစဉ်ဖြတ်တန်းခဲ့ရသောအိမ်မက်ဆိုးများလို့အမည်ပေးထားပြီးမြန်မာနိုင်ငံကစစ်ကြောရေးနဲ့အကျဉ်းထောင်တွေထဲမှာနိုင်ငံရေးအကျဉ်းသားတွေနှိပ်စက်ခံရတဲ့အကြောင်းတွေကိုရေးသားထားတယ်။စာမျက်နှာ 123အရောက်ကိုအင်တာဗျူးပြုလုပ်ခဲ့ပြီးသူတို့ရဲ့ပြောကြားချက်တွေပေါ်မှာခြေခံပြီးဒီစာအုပ်ကိုထုတ်ဝေခဲ့တာလို့ဆိုပါတယ်။ထောင်ဝင်တန်းတွေကနေ သူတို့အားလုံးအပေါ်ရုပ်ပိုင်းဆိုင်ရာအရာရောစိတ်ပိုင်းဆိုင်ရာအရာပါညှဉ်းပန်းနှိပ်စက်မှုတွေလိမ်ပိုင်းဆိုင်ရာအရာကျူးလွန်မှုတွေပါပြုလုပ်ခဲ့တယ်လို့သိရပါတယ်။ဒီစာအုပ်နဲ့ပတ်သက်ပြီး AABP အတွင်းရေးမှူးဦးတိတ်နိုင်ကိုဦးကျော်အောင်လွင်ကဆက်သွယ်မေးမြန်းထားပါတယ်ရှင်။
AABP ကအခုထုတ်တဲ့အစီရင်ခံစာကိုဒီဘလို့ရွေကျင့်တဲ့အခုချိန်မှာထုတ်ရတယ်ဆိုတာကိုရှင်းပြပေးပါခင်ဗျ။ဟုတ်ကဲ့အခုအခြေအရဆိုလို့ရှိရင်တော့ဒီကျွန်တော်တို့
ဒီမြန်မာနိုင်ငံရဲ့ရေကူရတ်သမဂ္ဂလုံခြုံရေးကောင်စီကနေပြီးတော့ဝင်ရောက်ပြီးတော့ဒီထက်ထက်ဝင်ပါဝင်ပြီးတော့ဖြည့်ဆင်းပေးဖို့ဆိုတဲ့တောင်းဆိုနေတဲ့အခါနေရှိပါတယ်။ဆိုတော့ကျွန်တော်တို့ဒီဘက်ဖို့ထွက်လာတာကလည်းဒါနဲ့ကျွန်တော်တို့ချိတ်ကြိုက်ပြီးတော့ကျွန်တော်တို့ထုတ်တာဖြစ်တယ်။နောက်တစ်ခုကတနေ့ရမြို့သားညီလာခံတန်ပြီးတော့သူတို့ဒီလာဖက်9ရဲ့နေမှာသူတို့စပါသေးပါ
ဆိုင်တဲ့လူတွေကိုဖမ်းဆီးရဲနှိပ်စက်ရဲထောက်ချရဲဆိုတဲ့ကိစ္စမျိုးတွေဟာအဆက်မပြတ်ရှိနေတဲ့ဒီလိုအခြေအနေမျိုးတွေကိုဒီကုလသမဂ္ဂလူကြွေးကောင်စီကဒီထဲထဲဝင်ဝင်ဝင်ရောက်ချေရှင်းပေးဖို့အတွက်အထောက်အကူတစ်ခုဖြစ်နိုင်စေမယ်လို့ရည်ရွယ်ပြီးတော့ကျွန်တော်ထုတ်ပြတာပါ
အခုစီရင်ခံစားမှာပါတဲ့ဒီချက်လက်တွေကဘလောက်ထိတိတိကျကျခံခံမှမာတွေရှိတယ်လဲခင်ဗျာ
အမကြီးမှာအကျဉ်းတော်ပေါင်း43,000ရှိတယ်ဗျာအဲ့ဒီမှာနိုင်ငံရေးအကျဉ်းသားတွေဟာဒီ1030လောက်မှာသူတို့နေခဲ့ကြရပါတယ်ဆိုတော့အဲ့ဒီ1030လောက်ကနေကျန်လွန်လာတဲ့အဲ့ဒီဒီမှာ35ဦးကိုကျွန်တော်တို့လူတွေ့မေးမြန်းပြီးတော့မှကျွန်တော်တို့ဒီအကျဉ်းကြတာကိုတကယ်ဖြစ်နိုင်ခြင်းရှိတဲ့အခြေအနေမျိုးတွေကိုစုပေါင်းပြီးတော့မှကျွန်တော်တို့ပြင်ကြတာဖြစ်လာတယ်ဘယ်အခြေတို့ကဘယ်ထောင်လိုက်ရေးမှာထောင်လိုက်ရဲ့တောင်ဝရှိလို့ဘလူတယ်အတိအကျကျွန်တော်ဖော်ပြထားပါတယ်နောက်တစ်ခုကအကျဉ်းထောင်တွေမှာဘယ်ကာလမှာဘယ်အကျဉ်းထောင်မှာဘလူကအုပ်ချုပ်တယ်ဆိုတာကိုလည်းကျွန်တော်အတိအကျဖော်ပြထားပါတယ
်မြန်မာစစ်စိုးကတော့အခုလိုမျိုးမြန်မာပြည်ရဲ့လူခွင့်ချိုးဖောက်မှုတွေအကြောင်းစီရင်ခံစာတွေထွက်တယ်ဆိုလို့ရှိရင်သူတို့ဘက်ကငြင်းလေငြင်းထရှိပါတယ်အခု ABB ရဲ့စီရင်ခံစာကိုမမှန်ပါဘူးဆိုပြီးငြင်းမယ်ဆိုရင်ရော ABB ဘက်ကဘလိုမျိုးတုံ့ပြန်မှုရှိတယ်လဲဗျ
အဲ့ဒါတော့နောက်ဖာသူတို့လုံယုံလုံစင်ပါပဲကျွန်တော်တို့ရဲ့ report ကိုလည်းသူတို့မမှန်တာပါဘူးဆိုပြီးမြင်းဆိုနေပါတယ်ဒါပေမဲ့သူတို့ဘယ်လိုပဲမြင်းဆိုနေခြင်းဆိုနေနိုင်ငံတကာကတော့သိပါတယ်ပြီးခဲ့တဲ့ကတင်းကရှင်နေပွဲမှာတို့ကဆိုလို့ရှိရင်လည်းသူတို့ကဒီဘုတ်ပေါက်ခွဲတဲ့အမှုတွေကို FTV ABS ရဲ့လူပေါက်တဲ့အခုလိုစစ်တမ်းအဖွဲ့စီအကုန်လုံးညံနေပြီးဆွတ်ခွဲရတာပဲဒါပေမဲ့အဲ့လိုဘုတ်ပေါက်ခွဲမှုတိုင်းမှာဘယ်နဲ့ကမ်းလားလက်ပဲပေါက်ခွဲတယ်ဆိုတော့တခါမှလက်ပဲမပေါက်ခဲ့ပါဘူးဆိုတော့သူတို့ရဲ့တုတ်ကြချက်ကိုတော့ကျွန်တော်ကအများကြီးအရေးယူခရုတွေးကြမရှိပါဘူး
ဟုတ်ကဲ့ကျေးဇူးတင်ပါတယ
်။သောတာရှင်များရှင် APPB ရဲ့စီရင်ခံစာနဲ့ပတ်သက်လို့ Arizona ပြည်နယ် Republican ထက်လွတ်တော်အမတ် John McCain ကတုံ့ပြန်လိုက်ပါတယ်။သူကိုယ်တိုင်လည်း Vietnam စစ်အတွင်းစစ်တုံးပန်းအဖြစ်ဖမ်းဆီးခံခဲ့ရသူဖြစ်တဲ့အတွက် Mr. McCain ကလူ့ခွင့်ရေးနဲ့ဒီမိုကရေစီရေးအတွက်ယုံကြည်မှုကြောင့်နှိပ်စက်ညှဉ်းပန်းခံရသူတွေအတွက်သူလွန်စွာမှဝန်းနေမိတဲ့အကြောင်းဒီစီရင်ခံစာကိုကြည့်ခြင်းအပြင်နိုင်ငံရေးအကျဉ်းသားတွေကိုနှိပ်စက်ညှဉ်းပန်းခြင်းဟာမြန်မာစစ်အစိုးရရဲ့ policy လို့ဖြစ်နေတာတတ်သိပြကြောင်းပြောပါရယ်ဒီစီရင်ခံစာဟာလွတ်လပ်မှုအတွက်မြန်မာနိုင်ငံသားတွေနဲ့အတူရပ်တည်နေကြတဲ့အမေရိကန်နိုင်ငံသားတွေအားလုံးအနေနဲ့ဒေါသထွက်တင်ကြကြောင်းဒါ့အကြီးအကျယ်အပြင်မြန်မာနိုင်ငံအရေးကိုကုလသမဂ္ဂလုံခြုံရေးကောင်စီမှတင်ပြဆွေးနွေးတင်တယ်ဆိုတာကိုနောက်ထပ်တတ်သိထူလိုက်တဲ့တာရကတည်းရဲ့ဖြစ်တယ်လို့ပြောကြားခဲ့ကြောင်းပါ